ရှမ်းပြည်နယ်အစင်မြောက်ပိုင်းပါစင်ကျော်မြို့နီးတဝိုက်မှာကိုကံတပ်ဖွဲ့တွေကိုအစိုးရတပ်တွေကဒီနေ့အလုံးရင်နဲ့ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။တရုတ်နိုင်ငံကကန့်ကွက်ထားတဲ့အတွက်လည်းခိတရက်ဆိုင်ထားခဲ့တဲ့အစိုးရရဲ့လေကြောင်းထိုးစစ်တွေကိုဒီကနေ့ရက်ပိုင်းမှာအပြင်းထန်ပြန်ဆလည်လာနေပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
။လောက်ကံမြို့ရဲ့အရှိတောင်ဘက်ပါစင်ကျော်နားမှာရှိတဲ့ခုတ်တန်ဒေသကကိုကံတပ်ဖွဲ့တွေကိုမြမတပ်မတော်ကအလုံးရင်နဲ့ဒီကနေ့မနက်ပိုင်းမှာထိုးစစ်ဆင်တာဖြစ်တယ်လို့ကိုကံတပ်ဖွဲ့ MMDAA ပြောခွင့်ရသူဦးထွန်းမြတ်လင်းကပြောပါတယ
်ဒီနေ့လဲခုတ်ထံဖက်မှာတော့တော်တော်ပြင်းထန်ပါတယ်မနေ့ခုနိုင်ခွဲလောက်အောင်နေစပြီးတော့တော်တော်လက်နေကြီးနဲ့ပြစ်တယ်ပြီးတော့ခြေသက်တွေထိုးတယ်ပေါ့တော်တော်ပြင်းထန်ပါတယ်လူငယ်ကြီးတော်တော်တုံးလာတယ်ခုတ်ထံဖက်ကိုတိုက်တာက1000လောက်တုံးပါတယ်မနေ့ရက်တနေ့ရက်နောက်တမန်မနေ့ရက်လဲ1000လောက်တုံးပါတယ်ပြီးတော့လက်နေကြီးလဲပူပြစ်လာတယ
်ဒီကနေ့တိုက်ပွဲတွေနဲ့ပတ်သက်လို့နှစ်ဖက်တပ်ကကြာဆုံးတန်ရာရတဲ့စီးရင်ကိုထုတ်ပြန်တာမျိုးမရှိသေးပါဘူးဒီတော်တွင်အတူဒေသနှင့်ဦးဆိုင်လင်းထင်းချုပ်တဲ့မိုင်းရံမြို့တဝိုက်မှာကိုကံတပ်ဖွဲ့တွေခူအောင်းနေတာကြောင့်တရိကံတိုင်းစစ်ဌာနချုပ်ရဲ့အစိုးရတန်ချက်ကအမြောက်ကား30စီးလောက်မိုင်းလာမြို့ဘက်ကိုဦးတည်သွားနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါဒါနဲ့ပတ်သက်လို့ကိုကံတပ်ဖွဲ့ကညှင်းဆိုကြောင်းဦးထွန်းမြတ်လင်းကပြောပါတယ
်ကျွန်တော်အမှမရှိပါဘူးကိုကံတပ်ဖွဲ့ကမိုင်းရံမြို့ကိုသွားယူပါလို့မှလည်းဗျမြို့သိမ်းဖို့ဆိုလည်းမဟုတ်ပါဘူးကျွန်တော်ကိုမျိုးကိုပြန်လာတာကိုအိမ်ကိုပြန်လာတာပါကျွန်တော်ကြားတာကတရိကံတိုင်းတိုင်းဦးကပြီးခဲ့တဲ့တော့ကလည်းဟိုတာပင်တရားဆိုတာရှိရဲ့အဲ့အထူးလေးမိုင်လာနဲ့နေဆက်ပေါ်တော့အဲ့နေရာလေးသူလွတ်ဦးပါတယ်တန်းချက်ကစားဒါမှမစမ်းပါဘူးခင်ဗျသူအဲ့လိုပဲခက်ခနသွားတာပဲတန်းချက်ကစားလို့အမြောက်ကားလို့
မြန်မာစစ်တပ်ကကိုကံတပ်ဖွဲ့တွေကိုလိုက်လံတိုက်ခိုက်စဉ်မှာလေရင်တင်လက်နဲ့ကြီးတွေတရုတ်နိုင်ငံဘက်နေကြောကြောက်ပြီးတရုတ်နိုင်ငံသားတချို့တေဆုံသွားတာကြောင့်တရုတ်အစိုးရကကန့်ကွက်တားမြစ်ထားပါတယ်အဲ့လိုသတိပေးမှုတွေနောက်ပိုင်းမြန်မာစစ်တပ်ကလေကြောင်းထိုးစစ်တွေခေတ္တရပ်ဆိုင်းသွားပေမဲ့ဒီနှစ်ရက်သုံးရက်အတွင်းမှာအစိုးရတပ်ဘက်ကလေကြောင်းထိုးစစ်တွေပြန်ဆလာတယ်လို့ MNDAA ပြောခွင့်ရသူဦးထွန်းမြတ်လင်းကပြောပါတယ်
။အဲ့လောက်ကောက်ကျဲဖက်ရှင်းပြင်ကိုက်ဖက်ဆိုတော့လေရင်ထုတ်သုံးပါတယ်။ Fighter 4စီးနဲ့ Helicopter ပေါ်တော့2စီး။ဒါလေရင်နဲ့ပုံကျဲမယ်ပြီးရင်ဒါလက်နဲ့ကြီးနဲ့ပြင်မယ်။ကျွန်တော်ကြားတာတော့မနေ့တော့ကကျွန်တော်ဘက်က4ရောက်နေချင်းတန်ရာရတယ်လို့ကျွန်တော်ကြားပါတယ်။ဒီဖက်ကတော့ကျွန်တော်မသိပါသေးဘူးကြာ။
မနေ့ကလော်ကွာကျိုင်းစီအောနဲ့ပါစင်ကျော်ဘက်မှာဖြစ်ခဲ့တဲ့တိုက်ပွဲတွေမှာတော့ကိုကံတပ်ဖက်က3ဦးကြာဆုံးတယ်လို့မြန်မာတပ်မတော်ဘက်ကစစ်သည်23ဦးသေဆုံးပြီး28ဦးဒဏ်ရာရခဲ့တယ်လို့မြန်မာစစ်တပ်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လောက်ကံမျိုးအမှတ်တရက်ွက်ကိုရဲတပ်ဖွဲ့တွေကမနေ့ကရှာဖွေရမှာအမျိုးသား16ဦးနဲ့အတူမွေးရည်စေဝါးတွေလည်းတင်စီရမိခဲ့တယ်လို့တပ်မတော်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။